မင်္ဂလာညနေခင်ဗျာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်နေပါပြီ။ကျွန်မနှောင်းလာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ဗျာခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ကင်ပြူသွင်းနေကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။မြောက်ကိုရီးယားကဒါတူပစ်ဒုံးကြီး2ဆင့်ဒီကနေ့ပြစ်လို့ဆန်းသက်ပါတယ်။မြန်မာနိုင်ငံမှာငပြားရောဂါပြန့်ပွားတာကိုအာကာသတွေကနေခံမှန်းသိရှိနိုင်မယ့်ဤပညာသစ်တစ်ခုကို NASA ကတီထွင်နေပါတယ်။ဟောင်ကောင်နဲ့ဆိုင်တဲ့ဥပဒေတစ်ခုအမေရိကန်လွှတ်တော်ကပြတ်ထမ်းမှုကြိုးစားနေတာကိုပယ်ချတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီကနေ့ပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကျိုင်းတို့မြို့မှာလာမယ့်တစ်ပတ်အတွင်းချင်းချင်းရေးအတွက်တွေ့ဆုံဆွေးနွေးဖို့မြောက်ပိုင်းမဟာမိတ်အဖွဲ့လေးဖွဲ့ကိုဖိုက်ကြားထားပြီးတော့မဟာမိတ်အဖွဲ့ဖက်ကလည်းတောင်းဆိုချက်တချို့ရှိနေတဲ့သတင်းမှာကတော့
ဒီကောင်စီဘက်မှာဒီတပည့်ကုစလက်အတပြေဘူးအကျဉ်းတော်တောင်းဆိုထားတာရှိတယ်။ဒီပါကျဖင်တော်ဒီဒီလိုရပုစတော့တောက်က
တောင်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတာအိုက်ကျော်ကပြောသွားတာပါ။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်စီရေပဋိပက္ခတင်မာနေစေရခိုင်ပြည်နယ်အတွင်းမြောက်ဦးနဲ့ကြောက်တော်မြို့နယ်အစမှာမြန်မာစစ်တပ်နဲ့ရခိုင်နယ်နဲ့ကိုင်းအေးအဖွဲ့ကြားမနေ့ညနေပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တဲ့တဲ့နဲ့အပြည့်ပြည့်ဆိုင်ရာစံချိန်စံညွန်းနဲ့ကန့်ညီတဲ့မြန်မာ Unicode စနစ်ကိုလာမယ့်အောက်တိုဘာလ10ရက်နေ့ကစပြီးတော့တနင်္ဂနွေလုံးအတိုင်းအတာနဲ့ပြောင်းလဲဖို့လှုပ်ဆောင်နေတဲ့တဲ့ချင်းတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့ကိုခုကြကြောသိမ်းတဲ့မခင်ဖြူတွေကပြောပြပေးကြပါအောင
်မြောက်ကိုရီးယားကဓာတုပစ်ဒုံးကြီး2ဆင်းကိုဒီကနေ့ပြစ်လွတ်ဆန်းသက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ဆိုင်ရာဆွေးနွေးပွဲတွေပြန်လုပ်ဖို့ကမ်းလှမ်းလိုက်ပြီးနိုင်ပိုင်းတွင်မှာပဲအခုလိုဒုံးကြီးဆန်းသက်ပြစ်လွတ်တာပါပယ်ထင်းဒုံးကြီးဆန်းသက်ပြစ်လွတ်တာကိုတနင်္ခွဲကျော်ကြာရက်ဆိုင်ထားပြီးပြီးခဲ့တဲ့မေလအစောပိုင်းမှာပြန်လုပ်ခဲ့ကြတဲ့ကဆိုရင်ဒီကနေ့ဆန်းသက်မှုဟာ10ချိန်မြောက်ဖြစ်ပါတယ်ဖေဖော်ဝါရီလကတည်းကရက်ဆိုင်နေတဲ့ဆွေးနွေးပွဲတွေပြန်လုပ်မယ်သဘောမျိုးပြောထားတာတော့မှဒုံးကြီးပြစ်လွတ်ဆန်းသက်တာကိုဆက်လုပ်နေတယ်ဆိုတော့ကအမေရိကန်ကိုဆက်ပြီးဖိအားပေးနေတဲ့သဘောပါပဲ။စက်တင်ဘာလနောက်ပိုင်းမှာအမေရိကန်နဲ့နည်းနည်းချင်းဆိုင်တွေ့ဆုံဆွေးနွေးကျင်တယ်လို့တနင်္လာနေ့နောက်ပိုင်းမှာမြောက်ကိုရီးယားအကြီးတန်းတန်တမန်တို့ကပြောခဲ့တာပါ။ဒီကနေ့ဒုံးကြီးပြည်လို့ဆန်းသက်မှုကအဲ့လိုဆွေးနွေးမျိုးဖြစ်လာဖို့အလားအလာကိုထိခိုက်စေမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အရင်တုန်းကမြောက်ကိုရီးယားရဲ့ဒုံးကြီးပြည်လို့ဆန်းသက်မှုတွေအပေါ်သူ့အတွက်တော့ပြဿနာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောထားမှုပါတယ်။အခုနောက်ဆုံးဆန်းသက်ပြည်လို့မှုအပေါ်မှာတော့ဘာမှမပြောသေးပါဘူး။မြောက်ကိုရီးယားနိုင်ငံတောင်ပြုံကန်းပြည်နယ်ဂီချွန်ဒေသကနေနိုင်ငံအရှိတ်ကန်းလွန်ပင်လယ်ထဲကိုဒုံးကျည်တွေပြစ်လွတ်ဆန်းသက်တာဖြစ်တယ်လို့တောင်ကိုရီးယားစစ်ဦးစီးချုပ်များအဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ
်။ဥရောပသမဂ္ဂ EU ထဲကနေဗြိတိန်နိုင်ငံခွဲထွက်မဲ့ Brexit လုပ်ငန်းစဉ်ရှေ့ဆက်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့ရွေးကောက်ပွဲအစောတလင်ကျင်းပဖို့ပြောနေတဲ့ဝန်ကြီးချုပ် Boris Johnson ရဲ့အစီအစဉ်ကိုဗြိတိန်လွှတ်တော်ကဒုတိယအကြိမ်ထပ်မံပယ်ချလိုက်ပါတယ်။EU ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်သူ့ရဲ့ခွဲထွက်ရေးအစီအစဉ်ကိုလွှတ်တော်မှာအများစုထောက်ခံမဲ့တဲ့အတည်ပြုနိုင်ဖို့အတွက်ဝန်ကြီးချုပ်ဂျွန်ဆန်ကရွေးကောက်ပွဲတွေကိုအောက်တိုဘာလ15ရက်နေ့မှာစောကျင်းပဖို့လှုံ့ဆော်နေတာပါ။ဒါမဲ့ဂျာကိုလွှတ်တော်မှာဒီကနေ့ပယ်ချလိုက်ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်ကတော့ဒီအငင်းပွားစရာတွေရှိနေတဲ့သတင်း၅ဘက်ကြားလွှတ်တော်ဆိုင်ငံ့မှုကိုဒီကနေ့စတင်လိုက်ပါတယ်။လာမယ့်နှစ်အတွက်အစိုးရရဲ့ဥပဒေပြုရေးအစီအစဉ်တွေကိုလွှတ်တော်မှာချပြဆွေးနွေးမယ်။အဲလီဇာဘက်ဘီယင်မာကြီးနှစ်ပတ်လည်မေကွန်ပြောမယ့်အချိန်အထိလွှတ်တော်လုပ်ငန်းတွေကိုသတင်းကားပတ်ကြားဆိုင်ငံ့ထားမှာပါ။လွှတ်တော်ကသူ့ကိုဘယ်လိုနည်းတွေနဲ့ပဲတားမြစ်ပါစေ။သူကတော့အမျိုးသားအကျိုးစီးပွားကိုအခြေခံတဲ့သဘောတူညီချက်ရအောင်ကြိုးပမ်းသွားမယ်လို့ဝန်ကြီးချုပ်ကပြောပါရယ်။အတိုက်ခံလီဘာပါတီခေါင်းဆောင်ဂျယ်ရမီခေါ်ဗင်ကတော့ဝန်ကြီးချုပ်အနေနဲ့အစိုးရရဲ့တာဝန်မဖြစ်အောင်ခေါင်းဆောင်နိုင်ဖို့အတွက်လွှတ်တော်လုပ်ငန်းတွေရက်ပြီးအချိန်စွဲနေတာတွေကိုတေချာစဉ်းစားသင့်တယ်လို့ပြောဆိုပါရယ်။EU နဲ့သဘောတူညီချက်မရဘဲဗြိတိန်ခွဲထွက်မဲ့အစီအစဉ်ကိုဟန့်ထားတဲ့ဥပဒေတရက်လွှတ်တော်မှာအတည်ပြုချမှတ်ခဲ့ပြီးဒါကိုဘီယင်မကြီးအဲလီဇာဘက်ကလည်းအတည်ပြုခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြံမှာပဲရွေးကောက်ပွဲစောကျင်းပဖို့အစီအစဉ်ကိုလွှတ်တော်ကထပ်မံပယ်ချလိုက်တာပါဝန်ကြီးချုပ်ဂျွန်ဆန်ကတော့ EU နဲ့သဘောတူညီချက်ရရမရရအောက်တိုဘာလ31ရက်နေ့နောက်ဆုံးထားခွဲထွက်နိုင်ဖို့အတွက်ကြိုးပမ်းနေတာပါရှင
်အီရန်ရဲ့လျှို့ဝှက်နျူကလ িয়ার လက်နက်ထုတ်လုပ်တဲ့နေရာလို့ဆိုတဲ့နေရာတစ်ခုကိုအစ္စရေးကဖွင့်ချလိုက်ပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးနဲ့ဒေသတွင်းမှာလွှမ်းမိုးမှုကြိုးစားနေတာတွေအဆုံးသတ်ရေးနိုင်ငံတကာဖိအားပေးမှုပိုတိုးလာအောင်လုပ်နေရတဲ့စီတပိုင်းအဖြစ်အခုလိုဖွင့်ချလိုက်တာပါ။အီရန်လေပိုင်းအာဘာဒဲဒေသကနျူကလ িয়ার လက်နက်ထုတ်လုပ်တဲ့နေရာရဲ့ဂျိုရူးရုပ်ပုံတွေနဲ့မြေပုံညွှန်တွေလို့ဆိုတာတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူးကတနင်္လာနေ့မှာရုပ်သံကနေဒါရိုက်ထုတ်လုပ်ချက်တစ်ခုအတွင်ပြသသွားပါတယ်။ဒီသတင်းအချက်အလက်ဟာ2018ခုနှစ်အစောပိုင်းကအစ္စရေးသရှူတွေတီရန်မျိုးတော်ကနေခိုးယူခဲ့တဲ့နျူကလ িয়ার ဆိုင်ရာမှတ်တမ်းတွေကရတာဖြစ်တယ်လို့ဝန်ကြီးချုပ်နီတန်ယာဟူးကဆိုပါတယ်။အီရန်ပေါ်အမြင့်မားဆုံးဖိအားပေးနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပူးပေါင်းလှုပ်ဆောင်ကြဖို့လေဝန်ကြီးချုပ်နီတန်ယာဟူးကနိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းသွားပါတယ်။ဝန်ကြီးချုပ်သက်တမ်း10နှစ်ရှိပြီဖြစ်တဲ့မစ္စတာနီတန်ယာဟူးဟာနောင်လာမယ့်10ရက်မှာကျင်းပမယ့်လှုပ်တော်ရွေးကောက်ပွဲတစ်ခုမှာသူ့ရဲ့အာဏာရလီကွတ်ပါတီထပ်ပြီးအနိုင်ရဖို့ကြိုးစားနေချိန်မှာပဲအခုလိုအီရန်နျူကလ িয়ার စီစဉ်နဲ့ဆိုင်တဲ့လျှို့ဝှက်နေရဆိုတာကိုဖွင့်ချပြသလိုက်တာဖြစ်ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဂျာဝင်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့သုံးသပ်ချက်မှာအဓိကကြသူတူဖြစ်တဲ့ရုရှားဆိုရရဲ့အစ်မလုပ်ငန်းတွေကိုထဲထဲဝင်ဝင်သိနေသူရုရှားတရုတ်တယောက်ကိုအမေရိကန်ထောက်လိုက်ရေးအေဂျင်စီ CIA မှာရှိခဲ့တယ်ဆိုတဲ့အကြောင်းကိုတော့ဒီအမေရိကန်သတင်းဌာနကြီးတွေဖြစ်တဲ့ CNN နဲ့ New York Times တို့ကတနင်္လာနေ့တုန်းကဖော်ပြခဲ့ကြပါတယ်။ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုတော့ဒီအမေရိကန်သတင်းဌာနကြီးတွေကနာမည်နဲ့တကွဖော်ပြတာမရှိပေမဲ့လို့ရုရှားသတင်းတွေမှာတော့နာမည်နဲ့အတူဖော်ပြနေပါပြီ။ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့အခုလိုရုရှားသတင်းတွေမှာဖော်ပြခံရတဲ့သူဟာသမ္မတရုံးမှာအလုပ်လုပ်ခဲ့ဘူးသူဖြစ်တာမှန်ပေမဲ့လို့ထိတ်တန့်တာဝန်ယူခဲ့ဘူးသူမဟုတ်တယ်လို့သမ္မတပူတင်နဲ့ဒိုက်ရိုက်အဆက်အသွယ်ရှိတဲ့သူလည်းမဟုတ်ဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီရုရှားတရှုကနိုင်ငံတွေကထွက်ခွာဖို့အစောပိုင်းကမ်းလှမ်းချက်ကိုလက်မခံတဲ့နောက်မှာသူ့ရဲ့ထောက်လှမ်းရေးလုပ်ငန်းတွေကို2019ခုနှစ်မှာပဲရပ်ပစ်လိုက်တာဖြစ်တယ်ဆိုပြီးတော့သတင်းဌာနတွေကဖော်ပြပါတယ်။သူကအခုလိုအရေးပါတဲ့ထောက်လှမ်းရေးလုပ်ငန်းတွေကနေ CIA ကဖယ်ရှားလိုက်တာဟာသမ္မတဒေါ်နယ်ထရမ့်နဲ့အစိုးရအဖွဲ့ဝင်တွေရဲ့ထိတ်တန့်အချက်အလက်တွေပေါက်ကြားမှာကိုစိုးရိမ်နေတဲ့အတွက်ကြောင့်ဖြစ်တယ်လို့ CNN သတင်းကဆိုပါတယ်။ဒါပေမဲ့ CNN အဖွဲ့ကြီးကတော့ CIA အဖွဲ့ကတော့ဒီပြောဆိုမှုကိုပယ်ချလိုက်ပြီးသူတို့အနေနဲ့ခိုင်မာတဲ့သတင်းအချက်အလက်တွေပေါ်မှာအခြေခံပြီးတေချာသုံးသပ်ပြီးတော့မှအခုလိုဆုံးဖြတ်တာဖြစ်တယ်လို့ CNN သတင်းကိုတုံ့ပြန်ခဲ့ပါတယ်ရှင်။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့အင်္ဂါညနေဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်။မြန်မာနိုင်ငံမှာငှက်ဖျားရောဂါပြန့်နှံ့ဖြစ်ပွားတာကိုအာကာသတွေကနေခန့်မှန်းနိုင်မဲ့ဤပညာအသစ်တစ်ခုကိုအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကတီထွင်ထုတ်လုပ်နေပါတယ်။ဈေးမတူတဲ့ငှက်ဖျားယောဂါတွေမျိုးရှေ့တောင်အရှဒေသမှာပြန့်နှံ့ဖြစ်ပွားနေတဲ့အတွက်ဒီယောဂါကိုကမ္ဘာပေါ်ကနေလုံးဝပပျောက်သွားအောင်လှုံ့ဆော်ရေးကြိုးပမ်းချက်တွေအဟံအတားဖြစ်နေချိန်မှာပဲ NASA ကအနည်းပညာတွေတီထွင်နေတာပါ။2050ပြည့်နှစ်ကျရင်ကမ္ဘာတဝန်းမှာငှက်ဖျားယောဂါလုံးဝပပျောက်သွားရည်မှန်းချက်ဟာကြီးမားပေမဲ့အောင်မြင်နိုင်ခြေရှိတယ်လို့ The Lancet ဆေးဘက်ဆိုင်ရာဂျာနယ်ထဲမှာပါတဲ့အစီအစဉ်အစားတစ်ခုမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာငှက်ဖျားယောဂါဖြစ်ပွားနှုန်းဟာ2010ပြည့်နှစ်ကနေ2019ခုနှစ်အတွင်း90ရာခိုင်နှုန်းကျော်ကျဆင်းသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒါဟာအများအားဖြင့်ကျေးလက်ဒေသမှာကျန်းမာရေးဝန်ဆောင်မှုပိုကောင်းလာတာနဲ့ချင်းအန်ဒရယ်ကနေကာကွယ်နိုင်အောင်စီမံထားတဲ့ချင်းတောင်တွေပိုးပြီးအသုံးပြုလာနိုင်တာကြောင့်ဖြစ်ပါတယ်။ဒါပေမဲ့လည်းမဲခေါင်ဒေသတွေကတခြားအိမ်နီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တော့မြန်မာနိုင်ငံမှာငှက်ဖျားဖြစ်ပွားနှုန်းကမြင့်နေစေပါ။ဈေးမတူတဲ့ငှက်ဖျားရောဂါမျိုးကွဲများပြားအရှိတောင်အရှာဒေသတစ်လျှောက်ပြန့်နှံ့နေပြီးဒီကနေ့တစ်ဆင့်ကမ္ဘာလုံးငှက်ဖျားရောဂါဖြစ်ပွားမှုနှုန်း90ရာခိုင်နှုန်းရှိနေတဲ့အာဖရိကတိုက်ဖက်ကူးစက်ပြန့်နှံ့သွားမှာစိုးရိမ်နေကြပါတယ်။ဒါကြောင့်ငှက်ဖျားရောဂါပြန့်နှံ့တဲ့အခြေအနေမရောက်ခင်မှာသိနိုင်အောင်တည်နေရာပြနောက်ဆုံးပေါ်အစင်းမြင့်ဤပညာကို NASA ကအသုံးပြုတည်ထွင်နေတာဖြစ်တယ်လို့သိပ္ပံပညာရှင်ဒါဒီယာနာလူဘူဒါက AFP သတင်းဌာနကိုပြောပါတယ်။
ဟောင်ကောင်ရင်းနဲ့ပတ်သက်လို့အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာဥပဒေတစ်ခုခုချမှတ်ဖို့ကြိုးစားတာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စီဝင်ရုံးရှိရာကိုဟောင်ကောင်ပြည်သူထောင်ပေါင်းများစွာချီတက်ခဲ့ကြပြီးဟောင်ကောင်လူ့ခွင့်ရေးနဲ့ဒီမိုကရေစီအဥပဒေကိုအမေရိကန်လွှတ်တော်မှာအတည်ပြုချမှတ်ဖို့တောင်းဆိုဆန္ဒပြခဲ့ကြပြီးတဲ့နောက်အုပ်ချုပ်ရေးမှူးလမ်ကအခုလိုတုံ့ပြန်ပြောလိုက်ကြပါပြပနိုင်ငံတစ်ခုရဲ့လွှတ်တော်တရက်ကနေအခုကိစ္စမှာဆိုရင်တော့ဒီအမေရိကန်လွှတ်တော်ကနေဟောင်ကောင်ရေးကိုဝင်ရောက်ဆွတ်ဖက်တဲ့ဥပဒေတရက်ရေးဆွဲအတည်ပြုတာမျိုးဟာအထူးအုပ်ချုပ်ခွင့်ရဟောင်ကောင်အစိုးရအတွက်တော့လက်ခံနိုင်စရာမရှိဘူးလို့လမ်ကပြောပါတယ်။လွှတ်တော်တိုင်းဟာကိုယ်နိုင်ငံရဲ့ပြည်တွင်းရေးရာတွေကိုသာဆွေးနွေးကြံတဲ့တာမျိုးဖြစ်တဲ့လို့ဟောင်ကောင်ရဲ့အရေးကိုလည်းဟောင်ကောင်ကပဲကင်တွယ်တင်တယ်လို့ဟောင်ကောင်အကြီးအကဲလမ်ကပြောပါတယ်။တချိန်တည်းမှာပဲဟောင်ကောင်ပြည်သူတွေကိုလည်းအမေရိကန်ပြည်ထောင်စုကတခုခုလှုပ်ဆောင်ပေးဖို့တောင်းဆိုနေတာတွေရပ်တန့်ချဖို့သူကတောင်းဆိုလိုက်ပါတယ်။သူနဲ့သူ့ဆိုရအနေနဲ့တိတ်မကြခင်မှာရက်ွက်တွေတဲ့အထီကိုတွားရောက်ပြီးတော့ဒီပြည်သူတွေနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးတာတွေလှုပ်သွားမယ့်အကြောင်းလဲဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကဟောင်ကောင်ဒေသခံတွေကိုအာမခံပြောဆိုခဲ့ပါရရှင်
။လာဘော်သွားဖို့အိန္ဒိယနိုင်ငံကလှုပ်တင်လိုက်တဲ့လာသွားရင်ဟာပြီးခဲ့တဲ့သတင်းဘက်ကလာဘော်ဆင်းမှုစူးစမ်းတာမောင်းမြင်ဖြစ်ပြီးတဲ့နောက်မြေပြင်နဲ့အဆက်အသွယ်မရဘဲပျောက်သွားတာကနေအခုဘယ်မှာရှိနေလဲဆိုတာသိရပြီလို့အိန္ဒိယအာကာသအေဂျင်စီကပြောပါတယ်။ Vikram လာဆင်းရင်ဟာစနေနေ့ကလာရဲ့တောင်ပစွန်းအပေါ်ဘက်2ကီလိုမီတာအကွာအထိရောက်နေပြီးတော့မှမြေပြင်ကထိန်းချုပ်ရေးစခန်းနဲ့ဆက်သွယ်ပြတ်သွားတာပါ။ Chandrayaan 2အာကာသယာဉ်ဟာလာဆင်းယာဉ်ကိုပြန်တွေ့ပြီးဖြစ်ပေမဲ့ Vikram နဲ့အဆက်အသွယ်ရတဲ့အထိတော့မဖြစ်သေးဘူးလို့အိန္ဒိယအာကာသသုတေသနအဖွဲ့ကဒီကနေ့ပြောပါတယ်။အိန္ဒိယအာကာသအစီအစဉ်ရဲ့ဖခင်လို့သတ်မှတ်ထားကြတဲ့သိပ္ပံပညာရှင် Vikram Sarabhai ကိုပြုပြီးလာဆင်းယာဉ်ကိုနာမည်ပေးထားတာပါ။ လာစဉ်အာကာသယာဉ်သာဆင်းသက်နိုင်မယ်ဆိုရင်တော့လာဘော်ကူအာကာသယာဉ်တစ်စင်းအအောင်မြင်မြင်ဆင်းသက်ထားနိုင်တဲ့အမေရိကန်ရုရှားနဲ့တရုတ်နိုင်ငံတွေနဲ့အတူအိန္ဒိယလည်းပါဝင်လာမှာဖြစ်ပါတယ်။ဒါ့အပြင်လာရက်တောင်ပစွန်းမှာအာကာသယာဉ်တစ်စင်းကိုမြေပြင်ကနေထိန်းချုပ်ဆင်းသက်နိုင်တဲ့ပထမဆုံးနိုင်ငံလည်းဖြစ်လာမှာပါ။ဒေါ်လာ140တန်အကုန်ကျခံတိစောက်ထားတဲ့ Chandrayaan 2အာကာသယာဉ်မကြီးကိုအိန္ဒိယနိုင်ငံရဲ့အားကောင်းလာတဲ့ Geosynchronous ဂျိုဒူးလွတ်တွင်ရေး Mark 3ဒုံးရင်မော်တင်ပြီးပြီးခဲ့တဲ့တစ်လနီးပါးကလွတ်တင်ခဲ့တာပါ။ Vikram လာဆင်းရင်ကိုတော့လာပေါ်မှာရေရှိနိုင်မရှိနိုင်ဆိုတာနဲ့လာမြင်နေပြန်အနေထားဘူမိဗေဒတို့ကိုလှက်လှက်သူတေသနာပြုမဲ့ဆက်ရုပ်ရင်ငယ်လေးကိုထုတ်လွှတ်ပေးနိုင်မှုပုံစံထုတ်တိစောက်ထားတာဖြစ်ပါတယ်
။ Dorian Hurricane မုန်တိုင်းဂျန်ကိုအပြင်းထန်ခံခဲ့ရတဲ့ Bahama နိုင်ငံကိုယာယီအကာအကွယ်ပေးရေးဒေသအဖြစ်သတ်မှတ်ပြီးအဲ့ဒီကဒေသခံတွေကိုအမေရိကန်ပြည်ထောင်စုထဲမှာယာယီခိုလုံခွင့်ပေးဖို့အမေရိကန်အစိုးရကဆွေးနွေးနေပါတယ်လို့သမ္မတ Donald Trump ကပြောပါတယ်။ Bahama ကရွှေ့ပြောင်းလာသူတွေကိုတည်တည်ချာချာစစ်စစ်လက်ခံနိုင်အောင်အစိုးရကဆောင်ရွက်ရလိမ့်မယ်လို့လည်းသမ္မတကသတင်းတောက်တွေကိုတင်းလာနေကပဲအင်ဗီရိုမှာပြောဆိုခဲ့တာပါ။လက်ရှိ Bahama မှာပြဿနာတွေရှိနေပြီးမရှိသင့်တဲ့သူတွေရှိနေတဲ့မကောင်းတဲ့သူတွေစိုးသွမ်းတဲ့ဂိုင်းတွေမူရစေဝါရောင်းဝယ်ဖောင်ကားနေတဲ့အင်မတန်ကိုပဲစိုးဝါတဲ့သူတွေအပါအဝင်မရှိသင့်မရှိထိုက်တဲ့သူတွေအမေရိကန်ပြည်ထောင်စုရဲ့ဝင်လာတာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းဒီအတွက်တင်းတင်းကြပ်ကြပ်ဂိုင်းတွေသွားမယ်အကြောင်းသမ္မတ Trump ကပြောပါတယ်။Bahama မှာဒီမုန်တိုင်းတံကိုမခံရတဲ့နေရာတွေအများပြားရှိနေပြီးတော့အဲ့ဒီလိုနေရာတွေကိုပြည်သူတွေရွှေ့ပြောင်းနိုင်အောင်လို့လည်းအမေရိကန်ပြည်ထောင်စုကအကူအညီတွေအများပြားပေးနေတယ်ဆိုတာကိုလည်းသမ္မတကပြောပါတယ်။အရင်တုန်းကအလားတူသဘာဝဘေးဒဏ်ကိုခံခဲ့ရတဲ့ Haiti, El Salvador နဲ့ Honduras နိုင်ငံတွေကပြည်သူတွေကိုအမေရိကန်ကယာယီခိုလုံခွင့်ကူညီပေးခဲ့တယ်လို့အခု Bahama ကမုန်တိုင်းတံတင်သူတွေကိုအမေရိကန်မှာခိုလုံခွင့်ပြုဖို့ Florida ပြည်နယ်အထက်လွှတ်တော်အမတ်တွေကတောင်းဆိုနေတာကိုသမ္မတကညှင်းပယ်ဖို့ကြိုးစားနေတာပါ။နေဆက်လုံချိုရေးနဲ့အခောက်ခွန်ဌာနယာယီကော်မရှင်နာမင်းကြီး Mark Morgan ကတော့ဘာမှပြည်သူတွေယာယီနေထိုင်ခွင့်အမြန်ဆုံးပေးနိုင်အောင်စီစဉ်ဆောင်ရွက်နေတဲ့အကြောင်းနဲ့ဒီလိုဆောင်ရွက်တဲ့နေရာမှာအမျိုးသားလုံချိုရေးကိုချိန်ကျောက်တဲ့အခြေအနေမျိုးမဖြစ်အောင်လှုပ်ဆောင်သွားမယ်အကြောင်းပြောပါရယ်။ဒီအတော့အတွင်းမှာပဲဘာမှမာဒီမုံတိုင်းကြောင့်တိတ်ဆုံးသူအရေအတွက်ကတော့45ရောက်အထိတိုးလာနေပြီးနောက်ထပ်အလောင်းတွေထွက်ပြီးတွေ့နေတာကြောင့်တိတ်ဆုံးသူဥယျာဉ်တိုးလာနိုင်ပွဲရှိတယ်လို့ရက်တက်ဖွဲ့ကတင်းလာနေမှာပြောပါရယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူတွေတို့ကကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကလာမယ့်16 18ရက်နေ့မှာရှမ်းပြည်နယ်ကျိုင်းတုံမြို့မှာငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့မြောက်ပိုင်းမဟာမိတ်လေးဖွဲ့ကိုဒီလ9ရက်နေ့အနည်းစွဲနဲ့ဖိတ်ကြားလိုက်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ရဖက်ကတော့အခြားနေရာမှာတွေ့ဆုံမှုတောင်းဆိုထားပြီးဒါကိုပြန်လည်ညှိနှိုင်းနေကြောင်းပြောပါတယ်။တချိန်တည်းမှာပဲရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်တွေမှာညမထွက်ရအမိတ်ထုတ်ပြန်တာတွေလည်းရှိနေပါတယ်။ရှမ်းပြည်နယ်ကနောက်ဆုံးရသတင်းတွေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ဆက်ထားပါတယ်။
ဟုတ်ကဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကိုယ်စားလှယ်အဖွဲ့နဲ့ KIO ကချင် PSLF တအံပလောင် MNDAA ကိုက AA ရခိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့လကုန်ကကျိုင်းတုံမြို့မှာကျင်းပတဲ့ဆွေးနွေးပွဲသဘောတူညီချက်အရနောက်တစ်ကြိမ်ဆွေးနွေးပွဲကိုဒီလ16ရက်နဲ့18ရက်မှာကျင်းပဖို့သဘောတူထားတာပါဒီသဘောတူညီချက်အရကျိုင်းတုံမှာထပ်မံဆွေးနွေးဖို့ကိုအစိုးရကိုယ်စားလှယ်အဖွဲ့ကအဆိုပြုဖိတ်ကြားတာဖြစ်ပါတယ်ဒီဖိတ်ကြားမှုအပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ PSLF တန်ပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောဆိုပါတယ
်ဖိတ်စာတော့ကျွန်တော်ရပြီဖြစ်တယ်တက်မယ်မတက်ဘူးဆိုတော့ကျွန်တော်လေးဖွဲ့ကဆက်ပြီးမှညီနိုင်မယ်ဘာကြောင့်လဲဒီဇီရိုကဒီချိန်တုံမှာသဘီမှာတွေ့မယ်လို့ပြောရဲကျွန်တော်ပဲကတော့မိုင်းလာမဟုတ်ရင်ပါစားမှာမဟုတ်ရင်ဒီတရုတ်နိုင်ငံထက်ကမြန်တမျိုးအပြံပြီးအဆူပြူတယ်ပထမတစ်ခေါက်လည်းကျွန်တော်ပြောတာပြတာဖြစ်တဲ့ဒီဒီတစ်ခေါက်ဆွေးနွေးပွဲမှာဒီတပ်ပဲကုဆလက်တပ်ပြီးဘူးကျွန်တော်ကတောင်းဆိုထားတာရှိတယ်ဒီပါကျဖင်တော့ဒီဒီဘိုးရဲ့ပုစတော့တောက်ကပြောနိုင်မဲ့လူတရပါဖို့တော့လူရဲ့ဒီစီစီနဲ့ပဲတောက်ဆောက်ပြီးနေလို့ရှင်တော့အလုံးမဖြစ်နိုင်ဘူးဘောတော့အဲ့ဟာကိုကျွန်တော်စိတ်မှညီနိုင်နေတုံးဖြစ်တယ
်ကချင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူးကြီးနော်ဘူးကလည်း
ကျွန်တော်ပြောလို့မရသေးဘူးမရသေးဘူးဆိုတာတော့ဆွေးနွေးရေးကော်မတီကဘယ်လိုဆုံးဖြတ်တယ်ဆိုတာကျွန်တော်တို့ဘာမှမကြသေးရဘူးခင်ဗျာတော့ပါတယ်ကျွန်တော်ထင်တာတော့ဟို73လောက်ဆိုတော့ဒီဟာထွက်မယ်လို့ထင်ပါတယ
်မြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကအခြားနေရာကိုရွေးချယ်တာဟာသူတို့ကိုယ်စားလှယ်တွေရဲ့လုံခြုံရေးအတွက်ဖြစ်ကြောင်းပြောပါတယ်အ အစိုးရဘက်ကလာမယ့်ဆွေးနွေးပွဲမှာလက်နက်ကင်အဖွဲ့ကအစင်းမြင့်ကိုယ်စားလှယ်တွေတက်ရောက်ဖို့ဖိတ်ကြားထားတယ်လို့လုံခြုံရေးဆိုင်ရာကိစ္စတွေကိုလည်းတာဝန်ယူကြောင်းသူတို့ပေးပို့တဲ့ဖိတ်ကြားစာမှာဖော်ပြထားပါတယ်။ဒီတစ်ကြိမ်ဆွေးနွေးပွဲမှာအစိုးရနဲ့လက်နက်ကင်၄ဘွဲ့အကြားနှစ်ဖက်သဘောတူအပြည့်အစုံစာချုပ်ချုပ်ဆိုရေးနဲ့တက်နေရချထားရေးစတာတွေကိုအလေးထားဆွေးနွေးကြမှာဖြစ်ပါတယ်။ဒီလ9ရက်နေ့မှာပဲကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာလောက်ကိုင်းနဲ့ကုံချမ်းမြို့နယ်မှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာည9နာရီကနေမနက်9နာရီအထိအပြင်ထွက်သွားလာတာမလုပ်ဖို့လူ၄ယောက်တက်ပုံမစုဖို့တားမြစ်ချက်ကိုမလိုက်နိုင်ရင်တည်ဆဲဥပဒေအရပြင်းပြင်းထန်ထန်အရေးယူမယ်လို့လည်းဖော်ပြထားပါတယ်။လောက်ကင်မျိုးအုတ်ချိုရေးအဖွဲ့နဲ့နီးစပ်သူတဦးကတော့လောက်ကင်မျိုးအခြေအနေကိုအခုလိုပြောပါတယ်
။တုံးကြီးရှိတယ်လေ။အဲကြာပြေတော့အတိတ်ထွက်တာမဟုတ်ပါဘူး။အရင်တည်းအရင်ကနာနာရေးကနာရေးဒီဖက်ကဘာမှမရှိဘူး။ချင်းကောင်းပါတယ်ကောင်းပါတယ
်။လောက်ကင်မျိုးနဲ့ရတက်ဖွဲ့ကိုမင်းမြန်းရမှာဒီကြီးညာချက်ဟာအတိတ်ထုတ်ပြန်တာမဟုတ်ပဲနှစ်လတစ်ကြိမ်တက်တန်းတိုးတာဖြစ်ကြောင်းအမည်မဖော်လိုသူရဲရရှိတဦးကပြောဆိုပါတယ်။DNLA တအံပလောင် MNDA ကိုက AA ရခိုင်ဖွဲ့တွေပါဝင်တဲ့မဟာမိတ်အဖွဲ့ကတော့ဩဂုတ်လ15ရက်နေ့ကပြင်ဦးလွင်နဲ့နောင်ချိုမြို့နယ်တွေအတွင်းမှာတိုက်ခိုက်တာတွေပြုလုပ်ခဲ့ပြီးနောက်ပိုင်းမှာမန္တလေးလာရှုမူဆယ်နဲ့တိန်ဒီကွန်းလုံစတဲ့လမ်းမကြီးတွေပေါ်မှာကားတွေပိတ်ဆို့တာတံတားတွေဖောက်ခွဲတာစတာတွေလှုပ်ဆောင်ခဲ့ပါတယ်ဒီလ2ရက်နဲ့9ရက်နေ့မှာတော့ထိုးစစ်ဆင်တိုက်ခိုက်တာတွေရပ်ဆိုင်းချောင်းနဲ့တလားကြာတစ်ဖက်သက်အပြည့်ရကြောင်ကြီးညာခဲ့ပါတယ်အစိုးရတမ်ရော့ဘက်ကတော့ကချင်နဲ့ရှမ်းပြည်နယ်အတွင်းမှာစီရေးလှုပ်ရှားတာတွေကိုပြီးခဲ့တဲ့နှစ်ကုန်ကစတင်ပြီးရပ်ဆိုင်းချောင်းကြီးညာထားပြီးဒီကြီးညာချက်တက်တန်းတိုးမြင့်မှုရဲ့နောက်ဆုံးရက်ကတော့ဒီလ22ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်
ကမ္ဘောဇောပါရှင်အခုတော့ရခိုင်ပြည်နယ်ထက်ကတိုက်ပွဲအခြေအနေသတင်းပဲဆက်ရအောင်ပါတလကြာတစ်ဖက်သက်အပြစ်ခံရဆဲထားမဲ့အကြောင်းမကြသေးခင်ကပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကကြီးညာထားပေမဲ့ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားမနေ့တုန်းကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းမှာတော့အရက်သားတွေထိခိုက်မှုရှိနေတယ်လို့လည်းဒေသခံတွေကပြောကြပါတယ်အပြစ်ဆုံးကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကပြောပြပေးပါဦး
ဟုတ်ကဲ့ပါစည်ရပတိပကတင်းမာနေဆဲရခိုင်ပြည်နယ်တွင်မြောက်ဦးနယ်ကြောက်တော်မြို့နယ်ဆက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမနေ့ညနေပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းနှစ်ဖက်သက်တာဝန်ရှိသူတွေကအတည်ပြုခဲ့တာပါအနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစောဦးကတော့အဖွဲ့ရဲ့စိုက်ခတ်မှုကိုလက်တော့ပြန်ခဲ့တာဖြစ်ကြောင်းအခုလိုပြောပါတယ်
အောင်ဆုံးကိစ္စလုပ်တဲ့စကြောင်းတကြောင်ဆွဲမိုင်းဆွဲတာလေဆွဲမိုင်းဆိုတော့ပြန်ပြစ်တာပေါ့ဒီတိုင်းပဲလွတ်ပေးမယ်ဗတိဝတိယနဲ့တော့ဘာမှမဖြစ်ဘူးသူတို့ဘက်ကတော့မသိဘူးကြံရသွားတယ်သူဘူးကြီးအောင်မိုးနေတာတော့ဘာမှမသိဘူးအော်ရထိုင်းကြီးနဲ့မြောက်ပိုင်းကိုကျွန်တော်ကစစ်စင်နေနေတတ်မှတ်ထားတာတော့အဲ့ကြားထဲမှာဟာလာတွေ့ရမယ့်အေးချပါပဲ
မနေ့ကတိုက်ပွဲနဲ့ပတ်သက်လို့အေးအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မြန်မာစစ်တပ်ရဲ့စတင်တိုက်ခိုက်မှုအဖြစ်တုတ်ပြန်ပြောဆိုခဲ့ပါတယ်
မနီကတော့ရောင်းဦးနဲ့တောက်တူကြပါလက်ကရွာနမအဲ့ဒီမှာဒီညနေ၄နာရီလောက်မှာဒီကျွန်တော်တို့ဒီရခိုင်တပ်တွေရှိတဲ့နေရာကိုဗမာစစ်တပ်ကနေကနေပြီးတော့ဒီထိုးစစ်ဆင်တိုက်ခိုက်လာတဲ့တေတံမို့လို့အဲ့ဒီမှာနည်းနည်းထိတွေ့မှုဖြစ်တာလည်းရှိသေးတယ်ကာလာမပေါ်မှာဖြစ်တာဒီကကြာဆုံးတော့ဒီဗမာစစ်တပ်ကတော့ဟိုနည်းနည်းရှိနေပြီ
မနေ့ကမနေ့ပိုင်းမှာလဲဘူဒီတောင်မြို့နယ်ထဲကဥယျင်သာရွာဖက်မှာလဲနှစ်ဖက်တိုက်ပွဲပုံစံပြစ်ခတ်တံတွေကြားနေရတယ်လို့တိုက်ပွဲကြောင့်သိမ်းရှောင်နေရတဲ့ဥယျင်သာရွာသားသူကပြောပါတယ
်ဥယျင်သာစီဝါအနည်းမှာမနေ့ကဖြစ်ဖြစ်ဖြစ်တယ်ကဒီကဲတူတူနဲ့လက်နက်ကြီးတွေအများကြီးဖြစ်ပြင်းတော့ဒီဒီဘက်ကဥယျင်သာတောင်ကျွေးဖို့ကိုအများကြီးလက်နက်ကြီးပြစ်တယ်မနေ့ကစစ်သားကြီးစစ်တနားကြီးဘယ်တော့ကိုဖိတ်တယ်ပြီးတော့လက်နက်ကြီးတွေကလမ်းပြတာတော့ဒီကကြားတယ်လက်နက်ငယ်ကြားတော့ကောင်းကောင်းကြီးမကြားရဘူးနင်းနေပါပါလို့ကြားတယ်ဘိုးကတော်တော်ကြီးယူနေတယ်ပြစ်လို့
မြန်မာစစ်တပ်ကတော့ဘူရီတောင်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တာမရှိကြောင်းပြောဆိုခဲ့တယ်လို့အေဖွဲ့ခိုင်လူခကလည်းသတင်းမရသေးကြောင်းပြောပါတယ်။လက်ရှိတိုက်ပွဲတွေကြောင့်အရသားတွေထိခိုက်မှုသတင်းတွေကလည်းထွက်ပေါ်နေတာပါ။မနေ့ကမြောက်ဦးနယ်ကြောက်တော်ဆက်ကားလမ်းပေါ်မှာဖြစ်ခဲ့တဲ့တိုက်ပွဲတွင်လက်နက်ကြီးကြားရောက်လို့မြောက်ဦးမြို့နယ်ကြောက်ကြကြီးဝါသားတို့တန်ရာရရှိခဲ့တယ်လို့လည်းဒေသခံရမီရဖသူကပြောပါတယ်။ကားလမ်း
ကျွန်တော်မြောက်ဦးမြို့နယ်နဲ့ကြောက်တော်မြို့နယ်ကြားလနာရီဖွဲ့ကြလောက်လနာကြီးကံလို့အဆန်ကြီးတကြီးကြားတယ်အဲ့ဒီနောက်တော့လနာစံတွေအငြိစံတွေအကြီးကံတွေကြားတယ်အဲ့ဒီအချိန်မှာကျွန်တော်တို့ရွာထီးကိုဟိုလနာကြီးကျွန်းလုံးလာကြတယ်ဇလုံးကမပေါ့ဘူးနှလုံးကပေါက်တယ်ရွာထီးအလေးမှာကြားတဲ့အလုံးကတော့လူပြောင်းရှိတယ်မှာဂျန်ဟာတွေရလို့အခုရောက်ရှိရောက်နေတယ်
ဒီအခိုင်အတာတော့ပါဝင်တိုင်းဒါလက်နဲ့ကန်ဖွဲ့၃ဖွဲ့ကတလကြာတစ်ဖက်တအပြစ်ခတ်ရဆဲမဲ့အကြောင်းတနင်္ဂနွေနေ့ကပဲကြီးညာချက်ထုတ်ပြန်ခဲ့ပြီးအခုလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ
မြန်မာစစ်တပ်ကလည်းစစ်တိုင်းငါတိုင်းမှာတစ်ဖက်သားအပြစ်ခတ်ရဆဲရေးကိုနောက်ထပ်သတင်းသုံးပတ်ရဆိုင်မှာဖြစ်ကြောင်းကြေညာထားပြီးမဲ့လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်တော့မပါဝင်ခဲ့ပါဘူးဒီကနေ့ရပိုင်းတွင်အစိုးရကုလသမဂ္ဂရဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအပြစ်ရရေးဆွေးနွေးကြတဲ့ခါမှာ နောက်ပတ်အပြည့်ရဆွေးနွေးမှုတွေမှာတရုတ်နိုင်ငံကိုပါဝင်စည်းဝှစုပြီးတော့မြောက်ပိုင်းအဖွဲ့တွေဘက်ကအဆူပြူတာမပြေမလည်ဖြစ်ရတယ်လို့သိရပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်အထူးသဖြင့်တော့ဒီမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းသာအဖွဲ့စည်းတွေရေးမှာတရုတ်နိုင်ငံဘက်ကနေပြီးတော့တော်လီထဲထဲဝင်ဝင်ပါဝင်ပတ်သက်လာတာတွေတွေ့ရပါတယ်မြန်မာငြိမ်းချမ်းရေးလုပ် မယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-954ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
ဒီကနေ့ည9:00တိုင်းလေးလိုက်ဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ6925တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သတ်သားရှင်များရှင်။အပြည့်ပြည့်ဆိုင်ရာစံချိန်စံညွှန်းနဲ့ကန့်ညီတဲ့မြန်မာ Unicode စနစ်ကိုလာမယ့်အောက်တိုဘာလ3ရက်နေ့မှာတနင်္ဂနွေလုံးအတိုင်းတာနဲ့ပြောင်းလဲဖို့အတွက်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်တို့ကအစိုးရဌာနတွေ၊သတင်းဌာနတွေအပြင် mobile operator တွေထင်ပေါ်ကျော်ကြားသူတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေပါတယ်။ဒါပေမဲ့ Unicode စနစ်ကိုစမ်းသပ်အသုံးပြုနေသူတွေကတော့စာရိုက်ရမှာအခက်အခဲရှိနေပြီးလူတိုင်းဒီစနစ်ကိုပြောင်းလဲအသုံးပြုနိုင်ဖို့ကတော့လိုနေသေးတယ်လို့ပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းထောက်စုစုကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
Unicode စနစ်သုံးမြန်မာစာစနစ်ကသတင်းအချက်အလက်တွေကိုစနစ်တကျသိမ်းဆည်းနိုင်ပြီးဘာသာပြန်ဆိုရမှာလည်းတခြားဘာသာတစ်ခုကနေမြန်မာဘာသာကိုချွတ်ချုံမှုမပြန်ဆိုနိုင်တဲ့အပြင်တိုင်းရင်းသားဘာသာစကားတွေကိုလည်းအလွယ်တကူအသုံးပြုနိုင်တာကြောင့် Unicode စနစ်သုံးမြန်မာစာစနစ်ကိုပြောင်းလဲအသုံးပြုမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်2019ခုနှစ်ဖေဖော်ဝါရီလအတွင်းမှာကျင်းပခဲ့တဲ့ e-government ဦးဆောင်ကော်မတီရဲ့တတိယအကြိမ်လုပ်ငန်းညှိနှိုင်းအစည်းအဝေးမှာအော်တိုဘာလ1ရက်နေ့ကစပြီးတနိုင်ငံလုံး Unicode စနစ်အသုံးပြုဖို့ကိုဆုံးဖြတ်ခဲ့ကြတာပါအစိုးရဌာနဆိုင်ရာအဖွဲ့အစည်းတွေကတော့ April 1ရက်နေ့မှာပဲ Unicode စံစနစ်နဲ့ကိုက်ညီတဲ့ပြည်ထောင်စုဖောင့်ကိုပြောင်းလဲအသုံးပြုခဲ့ကြပါတယ် Unicode စံစနစ်ကိုအော်တိုဘာလ1ရက်နေ့မှာစတင်ပြောင်းလဲဖို့အတွက်ရပိုင်းသာလိုတော့ပြီးအဲ့ဒီလိုပြောင်းလဲတဲ့အချိန်ကာလမှာကြုံရမယ့်အခက်အခဲတွေအတွက်သက်ဆိုင်ရာနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာထွန်းသူရသက်ကပြောပါတယ်
ခုနောက်လေသိရှိအောင်လို့ပြောတဲ့အခါမှာကျွန်တော်ကဒါ public relation နဲ့ဆိုင်တာပေါ့နော်အဲ့တော့ဒါကျွန်တော်နိုင်ငံတော်က OC ပြီးတော့နေရာတိုင်းမှာ channel တိုင်းမှာပါအောင်ကျွန်တော်တို့ choose လုပ်ရတယ်သတင်းစာရော TV ရော radio ရောအားလုံးပါဖို့လုပ်တယ်လူငယ်တွေမြို့မှာနေတဲ့သူတွေကြတော့ဥမာရှာဒီမှာရှာတဲ့သူသိနိုင်တယ်။ကိုကကျွနေရမှာခုလို့တက်လို့ရှင်ဝိုင်းဖြည့်ရှင်းပြတဲ့လူငယ်တွေရှိတယ်။သူတို့ကကျွန်တော်ကဟောဖို့လေ။နောက်တစ်ခုကတော့ site နေပေါ့နော်။ဒီ service center တွေ phone site တွေမှာသူတို့လုပ်ပေးနိုင်အောင်ပေါ့နော်။အဲဒီဟာလဲကျွန်တော်ကမခက်တော့ဘူး။လုပ်နိုင်ဖို့အရေးကိုကျွန်တော်ဖုန်းရနေပြီးတော့ဖြည့်ရှင်းပြလို့ရအောင်လေကျွန်တော်ကြိုးစားနေပါတယ်။
ပြည်သူတွေ Unicode စနစ်ကိုအသုံးပြုနိုင်ဖို့အတွက် mobile operator တွေရဲ့ call center တွေ Facebook စာမျက်နှာနဲ့ website တွေမှာလည်းပြောင်းလဲအသုံးပြုပုံအစဉ်အဆက်ကိုဖော်ပြသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ် Unicode စနစ်နဲ့ကိုက်ညီတဲ့ပြည်ထောင်စုဖောင်ကတုံးနေကြစော်ကြီးလက်ကွက်နဲ့မတူတာကြောင့်အခုလက်တလုံးမှာစော်ကြီးကနေ Unicode ပြောင်းတဲ့ converter ကိုတုံးနေပေမဲ့အခက်အခဲရှိနေသေးကြောင်း Unicode ကိုစတင်အသုံးပြုနေတဲ့ Slime Lanon အုပ်ကပြောပါတယ်
ဒီလူငယ်ဆိုရင်တောင်မှနိပင်ကနဲ့တက်မရင်းတဲ့သူတွေပေါ့နော်ကျွန်တော်တောင်ကိုပြောတာတော့အများအားတော့နေဒါပေမဲ့နိပင်ကဖိုင်တော့မကျင်းဘူးပေါ့နော်အဲ့လိုမျိုးဆိုတော့ကျွန်တော်ကိုယ်တိုင်အခက်အခဲတော့ရှိရဲသူများတွေလုတ်ခိုင်းမလားလို့ဒါမှမဟုတ်ကိုယ်တိုင်လုတ်ပြီးတော့တည့်ရသူတွေနဲ့ online ကနေအမိဖြူလုံးမလားအဲ့လိုမျိုးပေါ့နော်ဆိုတော့ခြားဒီနိပင်ကနဲ့စိမ့်တဲ့သူတွေကတော့လူကြီးပိုင်းတွေပေါ့နော်တို့တွတ်တော့အကြောင်းမတက်တဲ့ကလေးကြီးကပဲပြန်တင်ရတယ်လို့မျိုးဖြစ်မှာပဲ
Facebook ကဖုန်းပေါ်မှာအလိုအလျောက်စာပြောင်းစနစ်ထည့်ပေးထားပြီးဖုန်းအသုံးပြုသူများတာကြောင့် Unicode တစ်မျိုးတည်းကိုတုံးလိုက်ပြီးအဲ့ဒီအပေါ်မှာ server ပြိသက်ကြီးရှုံုံတိတိတသာပြောင်းလဲသွားတာမရှိဘူးလို့အခုချိန်မှာ Unicode စနစ်တစ်ခုတည်းနဲ့သာသတင်းဖော်ပြနေတဲ့မြန်မာနောင်သတင်းဌာနက Editor ကိုညွန်ဝင်းကအခုလိုပြောပါတယ်
ကျွန်တော်တို့ဒီလေးလာဒီကလောက်ကတော့ကွန်ပျူတာနဲ့သုံးတာကရုံးဝန်နှန်းတော့ပဲသုံးရတာပေါ့နော်ပြီးတော့လည်းနောက်ပိုင်းဒီဘက်မှာဖုန်းကြည့်တော့မိုဘိုင်းဖုန်းနဲ့ Facebook တွေပါလို့ကြည့်ရမိုဘိုင်းဖုန်းနဲ့ကြည့်ရများတယ်ပေါ့နော်များတဲ့ခါကျတော့မိုဘိုင်းဖုန်းပေါ်မှာဆိုရင် Unicode ကမြင်ရတယ်လေသူတို့ Auto Conversion နေတာဆိုတော့သူတို့ပဲဦးစားပေးလိုက်တဲ့သဘောပေါ့လေနောက်ပိုင်းကျတော့လည်းမကြခင်မရှိမနေအကုန်လုံးကြောင်းတော့မယ်ဆိုတော့လည်းစိတ်လည်းမလိုတော့ဘူးဆိုပြီးတော့အဲ့ဒီတော့ဒီဘက်ကိုတော့ပြန်မတော်ရတာပေါ့နော်ကျွန်တော်တို့အဲ့လိုပဲသုံးဖြတ်လိုက်တာပေါ့
မြန်မာနိုင်ငံမှာ Unicode စနစ်ကိုပြောင်းလဲဖို့ကအိန္ဒိယနိုင်ငံတွေဖြစ်တဲ့ Bangladesh နဲ့ Cambodia နိုင်ငံတို့ထဲဆယ်စုနှစ်တခုလောက်နောက်ကျချနေခဲ့ပါပြီ။ခေတ်ဆက်ဆက်မှာမြန်မာစာစနစ်ကိုနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီအောင်ပြောင်းလဲဖို့လှုံ့ဆော်ခဲ့ပေမဲ့လူတိုင်းအသုံးပြုနိုင်မှုအတွက်မစွမ်းဆောင်နိုင်ခဲ့တာကြောင့် Unicode စနစ်နောက်ကျချနေခဲ့တယ်လို့အသုံးပြုသူတွေကြားထဲမှာပြောဆိုမှုတွေထွက်ပေါ်နေပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျိုရူတွေကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ရပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်သိန်းကပြောပြပေးပါဦး။
မြောက်ကိုရီးယားကတာတိုပြစ်ဒုံးကျည်နှစင်းကိုဒီကနေ့ပြစ်လို့ဆန်းသက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့နျူကလ ியர் ဆိုင်ရာဆွေးနွေးပွဲတွေပြန်လုပ်ဖို့ကမ်းလှမ်းလိုက်ပြီးနိုင်ပိုင်းတွေအတွင်းမှာပဲအခုလိုဒုံးကျည်ဆန်းသက်ပြစ်လို့တာပါ။ပယ်ရင်ဒုံးကျည်ဆန်းသက်ပြစ်လို့တာကိုတနှစ်ခွဲကျော်ကြာရပ်ဆိုင်ထားပြီးပြီးခဲ့တဲ့မေလအစောပိုင်းမှာပြန်လုပ်ခဲ့ကြတဲ့ကဆိုရင်ဒီကနေ့ဆန်းသက်မှုဟာ10ချိန်မြောက်ဖြစ်ပါတယ်။ရုရှားအစိုးရအစိုးရလုပ်ငန်းတွေကိုထဲထဲဝင်ဝင်တည်နေခဲ့တဲ့ရုရှားသူတယောက်အမေရိကန်ထောက်လှမ်းရေးအေဂျင်စီမှရှိခဲ့ဘူးတဲ့ကြောင်းအမေရိကန်သတင်းဌာနကြီးတွေဖြစ်တဲ့ CNN နဲ့ New York Times တို့ကတနင်္လာနေ့မှာထုတ်လင်းပြသကြပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်ဆွတ်ဖက်တာမှာရုရှားသမ္မတပူတင်ကညွှန်ကြားခဲ့တာဆိုတဲ့သုံးသပ်ချက်နဲ့ပတ်သက်ပြီးတော့အဓိကကြသူတူဖြစ်ပါတယ်ဒီလိုဟာ။အဲဒီလိုဘသူဘဝဖြစ်တယ်ဆိုတာကိုတော့အမေရိကန်သတင်းဌာနကြီးတွေကနာမည်နဲ့တကွမဖော်ပြကြပါဘူး။ဒါပေမဲ့လည်းရုရှားသတင်းတွေမှာတော့အဲဒီလိုကိုနာမည်နဲ့တကွဖော်ပြကြပါတယ်။မြန်မာနိုင်ငံမှာငပြားရောဂါပြန့်နှံ့ဖြစ်ပွားတာကိုအာဂါတာရဲကနေခန့်မှန်းနိုင်တဲ့ဤပညာသည်တခုကိုအမေရိကန်အာဂါတာစူးစမ်းလေ့လာရေးအေဂျင်စီ NASA ကတည်တွင်ထုတ်လွှင့်နေပါတယ်။ဈေးမတူတဲ့ငပြားရောဂါတွေမျိုးရှစ်တော်အစဒေသမှာပြန့်နှံ့ဖြစ်ပွားနေတဲ့အတွက်ဒီရောဂါကိုကမ္ဘာပေါ်ကနေလုံးဝပပျောက်သွားအောင်လုဆောင်ရေးကြိုးပမ်းချက်တွေအဟံအတားဖြစ်နေချိန်မှာပဲ NASA ကဤပညာသည်တည်တွင်နေတာဖြစ်ပါတယ်။2050ပြည့်နှစ်ကျရင်ကမ္ဘာတစ်ဝန်းမှာငပြားရောဂါလုံးဝပပျောက်သွားရည်မှန်းချက်ဟာကြီးမားပေမဲ့အောင်မြင်နိုင်ခြေရှိတယ်လို့ The Lancet ဆေးပစ်ဆိုင်ရာဂျာနယ်ထဲမှာပါတဲ့အစင်ကစားတစ်ခုမှဖော်ပြထားပါတယ်။ဟောင်ကောင်အရေးနဲ့ပတ်သက်လို့အမေရိကန်ကွန်ဂရက်လွှတ်တော်မှာဥပဒေတစ်ခုခုချမှတ်ဖို့ကြိုးစားတာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ဟောင်ကောင်ဥချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောလိုက်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဟောင်ကောင်ကအမေရိကန်ကောင်စင်ဝင်ရုံးရှိမှာဟောင်ကောင်ပြည်သူထောင်ပေါင်းများစွာဆန္ဒပြတောင်းဆိုကြပြီးတဲ့နောက်ဥချုပ်ရေးမှူးကအခုလိုတုံ့ပြန်ပြောဆိုတာပါခင်ဗျာ
။တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှခင်ဖြူတွဲဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံညာဖန်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းည9:00-10:00အထိ line to meter 25-30-52နဲ့ line lambda meter 190တို့ကနေထုတ်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းမစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနံလောပါ။
This program has come to you from the Voice of America, Washington.
From Washington,